တရုတ်ကုမ္ပဏီပိုင် TikTok ဗီဒီယိုအတူ application ကိုခံထားမဲ့ဥပဒေပြဋ္ဌာန်းမှုအမေရိကန်လွှတ်တော်ကကြိုးပမ်းရမှာစိန်ခေါ်ချက်တွေအများကြီးရှိနေတယ်လို့ George Town Tech တို့မှာမဟာဘွဲ့လုံးပညာသင်ကြားနေတဲ့ကိုဝင်းကိုကိုအောင်ကသုံးသပ်ပါတယ်။ TikTok ကိုအသုံးပြုနေတဲ့အမေရိကန်နိုင်ငံသား80%လောက်80%လောက်ရှိနေတာပါ။ application ကကိုယ်ကြီးကိုယ်တော်ချက်လက်တွေကိုတရုတ်အစိုးရအတွဲတကူရယူနိုင်မှာကိုအမေရိကန်ကအဓိကစိုးရိမ်နေတာဖြစ်ပါတယ်။မြန်မာနယ်ပေါ်အမေရိကန်တချို့ရဲ့အမြင်တွေကိုဆက်သွယ်မေးမြန်းထားတဲ့မိုင်းအင်ဂျင်နီယာအကြောင်းဆုံးတင်ပြပေးမှာပါ။
TikTok video application ကိုကိုယ်တိုင်လည်းအသုံးပြုခဲ့တဲ့နယူးယောက်ကမြန်မာနယ်ပွား American တက္ကသိုလ်ကျောင်းသားကိုဖြိုးမင်းခန့်ကတော့ TikTok မှာအကောင့်ပိုင်ရှင်တွေတင်တဲ့ video မှန်သမျှပိတ်ပင်ကန့်သက်တာမျိုးမရှိခဲ့ဘူးလို့သူ့တွေ့ကြုံကိုအခုလို VOA ကိုပြောပါတယ်
။ဒီ TikTok ကဟိုပေါ့တော့အားလည်းလွယ်ကူတယ်ပြီးတော့ဒီလူငယ်တွေအကြိုက်ပေါ့နော်လူငယ်တော်တော်များများလည်းကြိုက်တယ်ဘာလို့လဲဆိုတော့သူအမှဗျာဟိုဒီ Facebook တို့ဒီ social media platform တွေတော်တော်များများ Instagram တို့ Facebook တို့ app တော်တော်များများဆိုရင်ဟိုပါဗောဟိုပုံတင်လိုက်တယ်ပဲထားဗျာဟိုနာမည်ကြီးဖို့ဆိုတာခက်တယ်ဗျာတည်လားဟိုနည်းနည်းဟို privacy နည်းနည်းရှိတယ် TikTok ကြတော့ဥမာတစ်ခု video တစ်ခု content တစ်ခုကောင်းတယ်တင်လိုက်တယ်ဆိုရင်အဲ့ဒီမှာ follower ရှိရှိမရှိရှိအချိန်တန်ရင်နောက်5မိနစ်7မိနစ်လောက်နေရင်သူက viewer ခဏလေးနဲ့တက်တက်သွားတယ်ဗျာ20 30အဲ့လိုတစ်ပြေးနဲ့တက်တက်သွားတယ်ဗျာ
ဒါပြင်ကိုတင်လိုက်တဲ့ဗီဒီယိုအတိုလေးကိုလူကြိုက်များသွားပြီး follower တွေအများပြားရပြီဆိုရင်ဝင်ဝေပတ်စံရတာဟာ Facebook, YouTube တို့လို social media တွေနဲ့ကွာခြားတယ်လို့လည်းကိုဖြိုးမင်းခန့်ကဆိုပါတယ
်။မြန်မာပြည်မှာတော့မသိဘူးပေါ့နော်။ဒီမှာဆိုရင်တော့ဒီ TikTok ကသူကပတ်စံရဘူးလို့သူကလွဲကူတယ်။ဘာလို့လဲဆိုတော့ဒီ follower 3000ဆိုတာ1000ဆိုတာလည်းအဲ့လိုမျိုးရှိရမယ်။သူလိုအပ်တဲ့ဒီ3ခုပြည့်ပြီဆိုတာနဲ့သူကဟိုပတ်စံရဖို့ဟာကိုသူသူ app platform မှာသူဖွင့်ပေးရပေါ့အဲ့ဒါကျွန်တော်ကြားတာပေါ့နော
်ဒါပေမဲ့ TikTok မှာဆိုးကျိုးတွေရှိနေတယ်လို့ကိုရေးကိုတာအချက်လက်တွေကိုအလွယ်တကူသိနိုင်တာသူ့အတွက်စိတ်နှောက်ယှက်ဖြစ်စေတယ်လို့ကိုဖြိုးမင်းခန့်ကဆိုပါတယ
်ကျွန်တော်ဟိုအခုတော့ကျွန်တော်ဟိုတိတ်မတုံးပြဘူးဒါပေမဲ့အရင်ကတော့တုံးပြတယ်ဒါပေမဲ့သူကအဲဟိုတခြား social media platform တွေနဲ့တော့မတူဘူးဗျာဘာလို့လဲဆိုတော့ဥမာဟို violence နည်းနည်းဖြစ်တဲ့ဟာကြီးပေါ့နော်တနက်ပြစ်တာတော့ဘာလို့ညာလို့ဆိုရင်သူကအတိအကျကြီးသူကပေါ်တယ်ဗျာတိလာဟိုအလိုမူမဖြတ်ထားဘူးဗျာတိလာချက်ချင်းဟိုနှိပ်လိုက်တာနဲ့သူကအကုန်ပေါ်တယ်ပေါ့ဟိုကျွန်တော်တော့ပေါ့နော် TikTok ရဲ့ကျွန်တော်မကြိုက်တဲ့အချက်ပေါ့နော်လူတယောက်အကောင့်ကိုကျွန်တော်ဝင်ကြည့်မယ်ဆိုရင်အဲ့ကျွန်တော်ကြည့်ရတဲ့လူကကျွန်တော်ကြည့်ရဆိုတာသူကပေါ်တယ်ဗျာအဲ့တော့ကျွန်တော်အနေနဲ့ဆိုရင်တော့တိတ်ပြီးတော့ privacy တိတ်မရှိဘူးတော့ခံစားရတယ်ဗျာ
American အောက်လို့တော်မှာတော့ပြီးခဲ့တဲ့ပုံတွေ့မှုတွေကTikTok video အတူ application ကိုပိုင်ရှင်ဖြစ်တဲ့တရုတ်ကုမ္ပဏီ ByteDance နဲ့ခွဲထွက်ဖို့ဒါမှမဟုတ် American မှာအသုံးပြုတာကိုပိတ်ပင်တာနဲ့ရင်ဆိုင်ရမယ့်ဥပဒေမူကြမ်းကိုအတည်ပြုခဲ့တာပါ TikTok ကိစ္စ American လွှတ်တော်မှာအငင်းပွားနေတဲ့အချက်နဲ့ပတ်သက်လို့ George Town တက္ကသိုလ်မှာလူထုရေးရာမူဝါဒဘာသာရပ်မှာမဟာဘွဲ့လွန်တင်ကြားနေတဲ့ကိုဝင်းကိုကိုအောင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
် TikTok ကို direct ban လိုက်မယ်ဆိုရင်တော့ဒါကျွန်တော်တို့လေ့လာတွေ့ရှိတဲ့ statistic အချက်လက်တွေအရအနည်းဆုံးတော့၃ပုံတစ်ပုံ American နေရင် internet အသုံးပြုတဲ့လူ၃ပုံတစ်ပုံကသတင်းအချက်လက်တွေပြီးရင် entertainment နဲ့ပတ်သက်တဲ့အကြောင်းအရာတွေကို TikTok ကနေပြီးတော့ရရှိနေတယ်လို့ survey တွေမှာတွေ့ရှိတာတယ်နောက်တစ်ချက်အနေနဲ့ဒီ TikTok ကိုပုံမှန်မူတည်နေတဲ့စီးပွားရေးလုပ်ငန်းအသေးစားစီးပွားရေးလုပ်ငန်းနေရာလည်းအများအများရှိတယ်ဗောနော်ဆိုတော့ American user 180ဝန်းကျင်ရှိတယ်လို့ဒီ TikTok ကနေပြီးတော့ထုတ်ပြန်တာအဲ့တော့ဒါကြီးကဟိုနေချင်းညချင်းဘန်လိုက်တယ်ဆိုရင်တော့မှအာဒါကနံပါတ်၁ချက်ဟိုအများကြီးကိုထိခိုက်စေနိုင်တယ်ဗောပြီးတော့ဒီအတိုင်းပဲဒီနေ့ခေတ်က Virtual Private Network လို့ခေါ်တဲ့ VPN ဤပညာတွေလည်းရှိနေတယ်ဗောနော် VPN ဤပညာတွေဖြစ်တဲ့အတွက်ကြောင့်ရောဘန်နဲ့ဆိုရင်လေ official ban နဲ့ဆိုရင်လေ American မှာ ban ခဲ့တယ်ဆိုရင်တော့မှလူတွေက virtual private network ကိုသုံးပြုပြီးတော့ TikTok ကို access လုပ်မှာပဲပေါ့လေဘလို့ပဲဖြစ်ဖြစ်တရုတ်ဘက်ကတရုတ်နိုင်ငံမှာလည်းကျွန်တော် ban ထားတဲ့ဥမာ YouTube တို့Facebook Instagram တွေကိုလည်းသုံးချင်တဲ့လူတွေက VPN ကိုအသုံးပြုပြီးတော့ကြော်ခွာပြီးတော့သုံးကြတာပဲအဲ့တော့ဒီຢာကဟိုပြင်းပြပြ ban နဲ့ဆိုတာက server ထဲမှာရှိတာဒါပေမဲ့ဒီနေ့သိမြင်ဤပညာတွေအသုံးပြုပြီးတော့ဘဲနာတဲ့အရာတွေကိုကြော်ခွားပြီးတော့အသုံးပြုလို့ရတယ
်။ American အနေနဲ့ TikTok အရေးဘလို့အဖြေရှာသင့်တယ်လဲဆိုတော့အမြင်ကိုတော့ကိုဝင်းကိုကိုအောင်ကအခုလိုပြောပါရယ်
။ဒီလို TikTok ကိုဘဲလိုက်တယ်ဆိုရင်တော့ American အနေနဲ့ diplomatically ထိခိုက်ဝါယုံတာမကထိခိုက်မှုဖြစ်နိုင်ုံတာမက American ရဲ့ core value တစ်ခုဖြစ်တဲ့ freedom of speech ကိုလည်းထိခိုက်နိုင်တာမျိုးလည်းရှိပါတယ်။ပြီးတော့ဒီလို app တစ်ခုကိုဘဲလိုက်တယ်ဆိုရင်လည်းဒါ နောက်ထပ် consequences တွေနေနဲ့နောက်ထပ် mobile application တွေ ban တာမျိုးတွေမဖြစ်နိုင်ဘူးလို့ပြောလို့မရနိုင်ပါဘူးဒီအတွက်ကြောင့်ဒါ American core value တခုကိုလည်းထိခိုက်နိုင်တယ်လို့ core value ဖြစ်တဲ့ freedom of speech ကိုလည်းထိခိုက်နိုင်တယ်လို့နောက်ပိုင်းနည်းပညာလုပ်ငန်းတွေအတွက်လည်းဆိုပြောရဲထိန်းချုပ်မှုတခုလိုမျိုးတက်ရောက်မှုဖြစ်သွားနိုင်တယ်လို့လည်းကျွန်တော်အနေနဲ့မြင
် TikTok ကနေအမျိုးသားလုံခြုံရေးကျိုးပေါက်နိုင်နေဆိုတဲ့အချက်နဲ့ကန့်သက်တဲ့ဥပဒေမူကြမ်းကိုလက်ရှိအောက်လွှတ်တော်ကအတည်ပြုလိုက်ပေမဲ့အထက်လွှတ်တော်ရဲ့အတည်ပြုချက်ရဖို့လိုနေပါသေးတယ်သမရဘိုင်ဒန်ကတော့အထက်လွှတ်တော်ကအတည်ပြုပြီးဆိုရင်သူ့အနေနဲ့လက်မှတ်ရေးထိုးပြဋ္ဌာန်းဖို့အသင့်ဖြစ်နေကြောင်းပြောကြားထားပါတယ်ရှင်